ကုလသမဂ္ဂအထွေထွေရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ဟာတိကျနေ့မနေ့ပိုင်းမှာနေပြည်တော်ကိုရောက်ရှိလာပြီးမနေ့10နိုင်မှာနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တောင်းဆန်းစုကြည်နဲ့တွေ့ဆုံခဲ့တယ်လို့ပြည်တော်စုအစိုးရအဖွဲ့ရုံးဝန်ကြီးစွတ်တော်ဥက္ကဋ္ဌနဲ့တွေ့ဆုံမှုရှိနေပါတယ်။ကုလသမဂ္ဂအထွေထွေရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ဖြစ်စင်မှာတော့မြန်မာပြည်ကလည်းရှိချင်းတွေကိုနိုင်ငံတကာအတိုင်းအဝိုင်းကိုမမှန်ဆန်ဆန်တင်ပြနိုင်လိမ့်မယ်လို့လည်းမြန်မာအစိုးရဘက်ကမျှော်လင့်ထားပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ခရစ်စတင်းရှရနာဘာဂျင်နာဟာလက်ရှိတာဝန်ကိုပြီးခဲ့တဲ့အေဒီလကစတင်လက်ခံခဲ့ပြီးမြန်မာပြည်ကိုပထမဆုံးလာရောက်တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ဟာဒီကနေ့မနက်မှရောက်ရှိလာကြောင်းကိုနိုင်ငံသားရေးဝန်ကြီးဌာနအပီပီဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားမှုချုပ်ဦးကျော်မိုးထွန်းကအခုလိုပြောပါတယ်။
မနက်ကရောက်ပါတဲ့အချိန်ပြီးတော့လေဒီနေ့စေနာရီမှာတော့အတိုင်းငယ်ပုံကိုနဲ့တွေ့ပါတယ်ဒီနေ့လည်းမှာပြည်အောင်စုဆွေအဖွဲ့ရဲ့ဝင်ကြီးတို့နောက်ပြီးတော့ပြည်သူ့တော်ဥက္ကဋ္ဌတို့နဲ့သူတွေ့ဖို့ရှိပါတယ်ဆွေအဖွဲ့ရဲ့ဝင်ကြီးနဲ့တွေ့ပြီးနေတူတယ်ဟို17နှစ်လောက်တာဟုတ်ပြည်သူ့တော်ဥက္ကဋ္ဌတို့နဲ့တွေ့ဖို့ရှိပါတယ်ပြီးတော့ဒီအမျိုးသမီးရဲ့ဥက္ကဋ္ဌတော်တာတော်တသက်ရှင်တို့ကတော့တွေ့ဖို့ရှိပါတယ်ညနေမှာတော့ကျွန်တော်တို့ဒီစာဘွားဆောင်ရည်ဝင်ကြီးကနေပြီးတော့ညစာနဲ့ဆက်ကျင်းဖို့ရှိပါမယ
်။ဒီကနေ့မနေ့ဒေါ်စန်းစုကြည်နဲ့တွေ့ဆုံဆွေးနွေးတာနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့နိုင်ငံတော်အတိုင်ပင်ခံရုံးဝင်ကြီးဌာနကပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့ဖုန်းပြန်လည်ဖြေဆိုတာမရှိခဲ့ပါဘူး။မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ဟာနေပြည်တော်မှာ15ရက်နေ့အထိရှိနေမှာဖြစ်ပြီးတမောကကွေရေးဦးစီးချုပ်အစိုးရဝန်ကြီးဌာနအချုပ်အပြင်စွတ်တော်ရေးရာကော်မတီကတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရာထားထားတယ်လို့နောက်ပိုင်းမှာတော့ရန်ကုန်နဲ့ရခိုင်ပြည်နယ်ကိုတွားရောက်ဖို့ရှိနေပါတယ်မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ရဲ့ခီးစဉ်မှာမြန်မာနိုင်ငံရဲ့အခြေအနေမှန်တွေကိုနိုင်ငံတကာကိုတင်ပြနိုင်မယ်လို့မျှော်လင့်ကြောင်းလည်းဦးကျော်မိုးထွန်းကပြောပါတယ
်အဓိကတော့ကျွန်တော်တို့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ဥစ္စာတွေမှာအမှန်တရားတွေကိုနိုင်ငံတကာကကြည့်ဖို့အတွက်ပေါ့နော်အလားအရေးကြီးတယ်လို့ကျွန်တော်တို့စားတယ်ပြီးတော့သူကနေတစင်းပဲတကယ်အမှန်ဖြစ်နေတဲ့ဥစ္စာတွေကိုနိုင်ငံတကာအတိုင်းအဝိုင်းဟိုအသိပေးပြောကြားနိုင်နေမယ်လို့မျှော်လင့်ပါတယ
်ဘာသာမောင်းဆိုညီကန်းရေးအဖွဲ့ကအမဒီအဖွဲ့ဝင်လည်းဖြစ်အစ္စလမ်ဓမ္မပိမာဦးဆောင်စောအော်ရေးမှုဖြစ်သူဦးအေးလွင်ကတော့ဇခိုင်းပြည်နယ်ကဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးမြန်မာနဲ့နိုင်ငံတကာအကြားမတူညီတဲ့အမြင်သဘောထားတွေကိုတစုံတရာညှိနှိုင်းနိုင်မယ်လို့ယုံကြည်ကြောင်းပြောပါတယ်
တမောဓာရီကိုကျွန်တော်တို့ကဟိုမြန်မာရှင်းဆိုင်တွေ့ဆုံပြီးတော့ကဟိုဖြစ်တဲ့ဖြစ်တဲ့အခြေအနေလေးတွေကိုတရားဆွေးနွေးမယ်ဆိုရင်တော့ကျွန်တော်နားလည်မှုကတော့တည်ဆောက်နိုင်မယ်လို့ကျွန်တော်ထင်ပါတယ်ဒီပြည်သူတွေကလည်းသူတွေ့တာပဲသူပြောပါပဲလေသူကဘာကြောင့်လဲတကူလဲကိုကပြန်မလိုက်တဲ့ပုံကိုကျွေးပြီးတော့သူတို့တာဝန်ပေးထားတာဟိုအဲ့တော့အရှိတိုင်းလေသူသူရဲ့အရှိကိုသူပြောပါပဲပေါ့ဒီအဲ့လိုပဲကျွန်တော်ခံယူပါတယ်
ဒီကိစ္စနဲ့ပတ်သက်ပြီးကုလသမဂ္ဂကတရင်ထုတ်ပြန်ရမှာမြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ခရစ်စတီးရှရနာဘာဂျင်နာဟာမြန်မာအစိုးရအာဏာပိုင်တွေအပြင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေလူမှုအသင်းအဖွဲ့တွေဘာသာရေးခေါင်းဆောင်တွေတန်တမာတိုင်းဝိုင်းနဲ့ပြည်စုံမှာဖြစ်ပြီးရခိုင်ပြည်နယ်အရေးငင်းချမ်းရေးဒီမိုကရေစီရေးနဲ့လူ့ခွင့်ရေးကိစ္စရပ်တွေကိုဆွေးနွေးဖို့ရှိကြောင်းဖော်ပြထားပါတယ်